မြန်မာနိုင်ငံမှာသတင်းတောက်တွေကိုဖမ်းဆီးအချင်းချထားပြီးပြင်ပနယ်နဲ့ဆက်သွယ်မရအောင်ဖျက်တောက်ထားတာတွေကိုကြည်ချင်းအဖြစ်မြန်မာအာဏာသိမ်းစစ်ကောင်စီဟာသတင်းသမားတွေအပေါ်အပြင်းထန်ဖိနှိပ်မှုတွေလုပ်နေတယ်ဆိုတာပေါ်လင်ကြောင်းနဲ့မြန်မာစစ်ကောင်စီကိုနိုင်ငံတကာအတိုင်းအဝန်းကပိတ်ဆို့ရေးယူမှုတွေလုပ်ဖို့လိုအပ်တယ်လို့ RSF ကနေစည်းမချသတင်းတောက်များအဖွဲ့ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကနောက်ထပ်သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝင်းနိုင်ဦးနဲ့ကိုမျိုးတန်းတို့ကိုအာဏာသိမ်းစစ်ကောင်စီကထပ်မံဖမ်းဆီးခဲ့ပါတယ်။သူတို့ရဲ့မိသားစုနဲ့ဆွေမျိုးသားချင်းတွေကိုဖိအားပေးအကြက်ကင်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ပြင်ပနဲ့အဆက်အသွယ်မရအောင်အချင်းချဖမ်းဆီးထားတာဟာသတင်းသမားတွေအပေါ်မှာအပြင်းထန်ဖိနှိပ်တာပေါ်လွင်တယ်လို့ RSF ရဲ့အာရှနဲ့ Pacific Data အကြီးအကဲဖြစ်တဲ့ Daniel Busak ကပြောဆိုပါတယ်။အခုလိုအခြေအနေတွေကြောင့်မြန်မာစစ်ဘက်တာဝန်ရှိသူတွေကိုရွေးချယ်ပြစ်မှတ်ထားတဲ့ပိတ်ဆို့ရေးယူမှုမျိုးတွေလုပ်ဖို့လိုကြောင်းRSF ရဲ့16ရက်နေ့ကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကနောက်ထပ်သတင်းတောက်2ယောက်ထပ်မံဖမ်းဆီးခံခဲ့ရတဲ့အတွက်မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့သတင်းတောက်စုစုပေါင်း56ယောက်ရှိသွားပြီလို့ဖော်ပြထားပါတယ်